ပင်လာပင်လေအောင်မှာဖြစ်ပေါ်နေတဲ့မုန်တိုင်းကိုကိုမန်ဆိုင်ကလုန်းမုန်တိုင်းအဆင့်ဖြစ်တက်မှတ်လိုက်ပြီးဖြစ်ပေါ်နေတဲ့မုန်တိုင်းကြောင့်ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့လောက်ကစတင်ပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာမိုးကြီးပြီးတော့ရင်းနှီးမြှုပ်မှုတွေဖြစ်ပေါ်နေပါဗျ။အဲ့ဒီရေကြီးနှင်းမြှုပ်မှုတွေထဲမှာစကိုင်းတိုင်းချင်းပြည်နယ်တွေကအဆိုးဝါးဆုံးဖြစ်နေပြီးတော့မကွေးတိုင်းပဲခူးတိုင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေအထိပါရေကြီးနှင်းမြှုပ်မှုတွေဆက်လက်ဖြစ်လာနေပါဗျ။စကိုင်းတိုင်းဒေသကြီးကကောလင်းနဲ့ကံပလူမြို့နယ်မန္တလေးတိုင်းဒေသကြီးကတပိတ်ချင်းမြို့နယ်တွေမှာပြီးခဲ့တဲ့ရက်တစ်ပတ်လောက်ကစတင်ပြီးရေကြီးနှင်းမြှုပ်နေတာမှာရေပြန်လည်မကျသေးပဲစကိုင်းတိုင်းကလေးမျိုးထိပါရေကြီးနေပြီးကဲဆယ်ရေးတွေလိုအပ်နေစေဖြစ်ပါတယ်ကလေးမျိုးကတချို့ကျေးရွာတွေမှာရေကြီးတာ၄ရက်လောက်ရှိနေပြီးတော့မြို့ပေါ်ရက်ွက်တွေမှာမနေ့ကစပြီးရေနှင်းမြုပ်တာပါကလေးမျိုးမှာကုန်းမြင့်နဲ့စာတင်ကျောင်းတွေမှာရေပိဒုက္ခတွေရေစုပေါင်းနေထိုင်နေကြရပါတယ်ကဲဆယ်ရေးအတွက်ဆက်လီလုံးလောက်မှုမရှိတာကြောင့်တချို့အိမ်တွေမှာကြံရှိနေတဲ့သူတွေကိုတွားရောက်ခေါ်ယူနိုင်မှုမရှိဘူးလို့ကလေးမျိုး NLD လူငယ်တာဝန်ခံမတ်တန့်ဝေကျော်ကပြောပါတယ်
ကယ်ဆယ်ရေးအနေနဲ့အမရေဒီမှာဆက်သေးရှိနေတာကကလေးမျိုးကကယ်ဆယ်ရေးအဖွဲ့ကပူတော့ကူညီတယ်ပူညီနိုင်တဲ့အဆင့်ဒီမှာစားတော့ကြာပြေးဝေနေနိုင်တဲ့အဆင့်မရှိတော့တကယ်ရွာလေးမှာတန်နေတဲ့လူတွေတွားခေါ်ဖို့ဆက်နေကြလုံးဝမလုံလောက်ဘူးအဲ့တော့ကယ်ဆယ်ရေးဘက်ကတော်တော်ခက်ခဲတယ်အတူအပိုင်းကလည်းဒီစီစီပင်တို့ဘာလို့တွေရတယ်သူကားတွေပါပြီးတော့ထိုးပေးတယ်အဲ့မှာကားထိုးပေးတာလည်းတကယ်ရေလွတ်တဲ့ကုန်းနေရာလောက်ကပဲထိုးပေးတာဆိုတော့လေဆက်နေတဲ့စောက်ပတ်ပြီးခေါ်ဖို့အစီအစဉ်ကလုံးဝဆက်နေမလုံလောက်ဘူး
ဒါအပြင်မကွေးတိုင်းစေတုတ်တရာမြို့နယ်နဲ့ပွင့်ဖြူမြို့နယ်တွေကိုရေကြီးမှုအန္တရာယ်ဖြစ်လာနိုင်တာကြောင့်ဒေသခံတွေကိုရွှေ့ပြောင်းပေးကြဖို့ဒေသဆိုင်ရာအာဏာပိုင်တွေကမင်းညကကြီးညာလိုက်ပါတယ်စေတုတ်တရာမြို့နယ်ကကျေးရွာ20ကျော်နဲ့မြို့ပေါ်နေဒေသခံတွေဟာကုန်းမြစ်နေရာတွေကိုရွှေ့ပြောင်းနေထိုင်ကြရပြီးတော့စေတုတ်တရာမြို့အနီးကမုံတမန်ကျိုးပြက်မှာကိုစိုးရိမ်နေကြပါတယ်မုံတမန်သာရေကျော်ပြီးကျိုးပြက်ခဲ့လို့ရှိရင်စေတုတ်တရာမြို့မှာရေပေးရှောင်ဖို့ဆိုတာနေရာမရှိတော့ဘဲနဲ့တမျိုးလုံးရေလွှမ်းမိုးသွားမှာဖြစ်တယ်လို့မကွေးမြို့ NLD ကဦးနေမျိုးကျော်ကပြောပါတယ်
အခုအချိန်ကြီးကနှစ်ရက်လောက်ရေပူလေးကထွက်သွားတဲ့ရေတွေကလည်းစေတုတ္တရာမြို့ကိုရေပတ်ဝိုင်းသွားပြီမြို့ရဲ့အထက်ပိုင်းမှာရှိနေတဲ့တမန်ကလည်းသိုးရင်ရေမှတ်944ကိုကျော်သွားပြီးတော့မှတမန်ပေါ်ကနေရေကျော်စီးလာနိုင်တဲ့အခြေအနေရောက်သွားပြီအဲ့လိုပဲမြို့ရဲ့အောက်မိုင်20မှာရှိနေတဲ့ကြီးအောင်ကြီးဝတမန်နဲ့စေတုတ္တရာကြားထဲကရှောင်းနေမြောင်းနေတောင်ရရေတွေကြောင့်ရေတွေကလည်းအဲ့ဒီတောင်တန်းတွေကတော့ကပိယံနေလိုဖြစ်သွားပြီးတော့မှရေပင်လေကြီးလိုဖြစ်နေတယ်အဲ့ဒီရေကတောက်နေမယ်ဆိုရင်ဒီအထက်ဘက်ကတမန်မောကကြလာတဲ့ရေနဲ့အဲ့ဒီရေတောက်နေရတဲ့ကြုံရင်တော့ဒါစုတ်ရနေတစ်ခုလုံးကတကယ်ရေပင်ရေကြီးဖြစ်သွားမယ
်စစ်တုတ်တရာမြို့နယ်နဲ့ပွင့်မြူမြို့နယ်ဟာကဲ့ရဲ့တရှိနေတာဖြစ်ပြီးတော့မုံတမန်သာရေကျော်ခဲ့မယ်ဆိုရင်ပွင့်ဖြူမြို့အနီးကမဲဆလီရေလွှဲတမန်လဲရေထိန်းသိမ်းနိုင်မှာမဟုတ်ဘူးလို့ဒေသခံတွေကပြောပါတယ်ပွင့်ဖြူမြို့နယ်မှာလည်းမင်းညကဒေသအာဏာပိုင်တွေကရေလွှဲရာကိုရွှေ့ပြောင်းကြဖို့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ပွင့်ဖြူမြို့နယ်ဟာအနေမိုင်းဖြစ်တာကြောင့်ရွှေပြောင်းစရာကုန်းမြင့်မရှိဘဲအနီးအနားမျိုးတွေဖြစ်တဲ့ဆလင်းမျိုးနဲ့မင်းမှုမျိုးကဆွေမျိုးသားချင်းတွေရှိရာကိုပြောင်းရွှေ့နေကြရတယ်လို့ပွင့်ဖြူမြို့နယ်မြက်ပနွယ်ကြီးရကဦးညွန့်ဝင်းကပြောပါတယ်
ဒီကနေ့ညကျွန်တော်တို့ညဟာဟွာပေါ့29ရက်နေ့ည7နာရီလောက်ကတည်းကကျွန်တော်တို့ကျေးရွာအုပ်ချုပ်ရေးရနေပြီးတော့တက်လန့်လို့တော့ပါတယ်ပွင့်ပြရအဲတဝက်ကျော်လောက်ကဘုံကကုန်းမြင့်တဲ့နေရာမရှိဘူးပွင့်မြို့နေရာဆိုဟွာပေါ့ကုန်းမြင့်ရွှေပြောင်းနယ်ဆိုအဲ့ဒီဆဲမုံဆောင်အထက်ပိုင်းကိုပဲရေလာမဲ့ဘက်ကိုပဲရှင်းလို့ရတယ်ကလောလောဆယ်နေထားရအဲ့ဒီလိုပဲမှာကြဲစကန်လည်းဖွင့်ထားတာမရှိတော့ကြမိစ္ဆာရဆွေမျိုးတွေအိမ်မှာရွှေ့ကြရတယ်ကျွန်တော်တို့ဒီဘက်ဆလင်းမြို့နယ်ဘက်ကိုရွှေ့တယ်ဗျအဲ့မကွေးမင်းဘူးဘက်ကိုရွှေ့တယ်ဗျ
ချင်းပြည်နယ်ဟာခါမြို့မှာမိုးရွာသွန်းမှုကြောင့်မြေပြိုမှုတွေဖြစ်နေပြီးတော့အိမ်လုံး20ကျော်လောက်ပျက်စီးသွားပြီဖြစ်တယ်လို့သိရပါဗျ။ဟာခါမြို့ကအိမ်အချို့ဟာမြေပြိုမှုကြောင့်ပျက်စီးသွားတာဖြစ်ပြီးတော့တချို့အိမ်တွေကိုဖျက်ဆီးလိုက်ရတာရှိရဲလို့ဟာခါမြို့နယ်အုပ်ချုပ်ရေးမှူးဦးတန့်စောဦးကပြောပါဗျ။ဒီ
မြို့တော်တော့မရှိပါဘူးခင်ဗျာ။ကျွန်တော်တို့ကအခုမြေတွေကပြိုကျတာပါလမ်းဆိုင်ပါပဲအဓိကတော့ဟုတ်ကဲ့။အဲကျွန်တော်တို့အခုကမ်းမင်းရေဆိုလို့ရှိရင်အိမ်ကြီးစုစုပေါင်းက90လောက်ရောက်သွားပြီခင်ဗျာကျွန်တော်ဖြတ်လိုက်ရတဲ့အိမ်ကြီးနဲ့ပြိုသွားတဲ့အိမ်ကြီးကအလုံး20ကျော်ပြီခင်ဗျာအဲကျေးရွာမှာတော့လောလောဆယ်ကျွန်တော်ကျေးရွာစုနှစ်စုကအိမ်ကြီးနှလုံးပဲဖြစ်သေးတယ်ခင်ဗျာ channel နေရာတွေမဖြစ်ဘူးခင်ဗျာဟောဒီကတော့မျိုးပေါ်ဖြစ်တယ်ခင်ဗျာအဲကျွန်တော်နောက်တော့တက်ပြရမယ့်အိမ်နဲ့နောက်တော့10လုံးကနေ15လုံးကျတော့ရှိအောင်ခင်ဗျာ
ဒါပြင်ရခိုင်ပြည်နယ်မှာရှိရတောင်ကုတ်မင်းပြမြောက်ဦးဘူးတီတောင်မောင်နှောမြို့နယ်တွေမှာရေကြီးနေပြီးတော့လူနေရက်ွက်တွေအထိရေနှင်းမြုပ်နေပါတယ်ပင်လယ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းကိုလိမ္မော်ရောင်အဆင့်အဖြစ်မနေ့ကတက်မှတ်လိုက်ပြီးတော့ဆိုက်ကလုန်းမုန်တိုင်းဟာချင်းပြည်နယ်၊ရခိုင်ပြည်နယ်၊မကွေးတိုင်းဒေသကြီးတို့ကိုဒီနေ့ညတကောင်မှာရိုက်ခတ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့မှာထုတ်ပြန်ကြေညာထားပါတယ်။မိုးရေချိန်မြင့်တက်လာမှုကြောင့်စစ်တွေမြို့နယ်၊တန်တွဲမြို့နယ်၊မင်းတက်မြို့နယ်၊မုံရွာမြို့နယ်၊ကြောက်ဖြူ၊ပဲခူး၊ပသိမ်၊ပြည်ညာဦးဟင်္ဒရာမြို့နယ်တထုံမြို့နယ်တာယာဝတီမြို့နယ်ပသိမ်မြို့နယ်မအူပင်မြို့နယ်တွေကိုရေလွှမ်းမိုးမှုခံရနိုင်တယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းတတိပေးပြောကြားထားပါတယ်ရှင်